KNP ပြည်လို့ခေါ်ကြတဲ့ကယားပြည်နယ်ကဘော်ခဲမြို့နယ်နန်ဖဲချေးရွာတဝိုင်းနယ်လွိုင်လင်းလေးမြို့နယ်ဘက်မှာဒီကနေ့မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပါတယ်။တိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေအနေနဲ့အဲ့ဒီဒေသတဝိုင်းအသွာလာတွေမလုကြဖို့နဲ့ဒီ KNP အမျိုးသားကာကွယ်ရေးတပ် KNDF ကလည်းသတိပေးနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်။
ဒီကနေ့နိုဝင်ဘာလ4ရက်နေ့မနက်ပိုင်းကဘော်ခဲမြို့နယ်နန်းဖဲကြီးရွာနာကစစ်တပ်ရဲ့မက်စလောင်းတောင်တပ်စခန်းကြီးမှာစစ်တပ်နဲ့ကင်းဒီမျိုးသားကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေအတွင်းမှာလက်နက်ကြီးတွေအပါအဝင်တနားရီလောက်ပစ်ခတ်တံတွေကြားနေရတဲ့အကြောင်းနန်းဖဲရွာကတူကပြောပါတယ
်။ဒီမနက်တော့ဖြစ်သေးတယ်တနားရီလောက်ပဲကြား။လက်နက်ကြီးကတော့တနားရီအတွင်းကြားရတာပေါ့။အင်းရီကတော့နိုင်ဝဲလာဘူး။တဲ့နေနေတော့အပြာလာပြစ်ခတ်ကြတာပေါ့ငါတို့စစ်ကောင်စီကတော့လက်လက်ကြီးရဲ့တကုတ်ဖြစ်ရွာဘေးတို့ရွာပြင်တို့တို့ထုတယ်လေလမ်းထုတယ်ပြန်ကြည့်ရင်လမ်းကျော်တယ်ပေါ့
နန်းဖဲကြီးရွာတဝိုက်ဟာမြန်မာစစ်တပ်နဲ့ KNDD ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေမကြာခဏတိုက်ပွဲဖြစ်ပွားလေရှိတဲ့နေရာဖြစ်ပါတယ်ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့ထိခိုက်ဒဏ်ရာရမှုအခြေအနေတော့မသိရသေးပါဘူးကရင်ီအမျိုးသားများကာကွယ်ရေးတပ် KNDF ဘက်ကလည်းတိုက်ပွဲနဲ့ပတ်သက်လို့အသေးစိတ်သတင်းမရသေးဘူးလို့ပြောပါတယ်။လွိုင်လင်းမြို့နယ်ဘက်မှာလည်းမြမစစ်တပ်ဘက်ကစစ်ကြောင်းတွေတွာလာနေပြီး KNDF နဲ့နှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်။ဒါကြောင့်တိုက်ပွဲဖြစ်ပွားနေတဲ့နေရာတွေဘက်ကိုမတွာကြဖို့ဒေသခံတွေကိုသူကသတိပေးပါတယ်
။လွိုင်လင်းမြို့နယ်ဘက်မှာဖြစ်နေတယ်ပေါ့နော်တိုက်ပွဲ။ဆလော့ဖယ်လည်းဖြစ်နေတယ်ပေါ့တိုက်ပွဲက။အမေတပ်ပွဲချင်းတွေကိုကျွန်တော်စီတိစိတ်အကုန်လုံးပို့လာတဲ့အတွက်ကျွန်တော်ကြိုးလို့မရသေးဘူးဟုတ်ခုအချိန်နေမှာဒီ Michael ဝါးတွေမှာဒီ mobile ဖက်ခုံလမ်းမကြီးပေါ့နော်ဒီကခါမှာဒီ Michael line လေးစီဆိုင်ပေါ့နော် attack ပွဲလမ်းမကြီးပေါ့အဲဒီလမ်းမကြီးကိုအသွားလာမလို့ကြောက်ဖို့ပေါ့လေစစ်ကောင်စီကစစ်ကြောင်းထိုးနေရရှိတယ်တပ်ပွဲလေးကျွန်တော်ဖြစ်နေရရှိတဲ့အတွက်အသွားလာမလို့ကြောက်ဖို့သတိထားတော့လာကြောက်ဖို့ပဲကျွန်တော်တို့နည်းနည်းလို့ message ပေးမှာလေဟုတ်ကဲ့ကြာ
အဲ့ဒီဒေသဘက်မှာတိုက်ပွဲတွေမကြာခဏဖြစ်နေတဲ့အတွက်ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြတာပါစစ်တပ်ဘက်ကလည်းနန်းဖဲကြီးရွာတဝိုက်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးပစ်ခတ်နေတဲ့အတွက်ဒေသခံတွေနေရက်မပြန်ရဲကြသေးဘူးလို့ပြောပါရယ်တနစ်ကျော်လောက်ခေတ်ကဘေးလွတ်ရာမှာရွှေ့ပြောင်းနေနေကြရတဲ့ဒေသခံတွေမှာအခက်အခဲတွေပိုးပြီးကြီးလာတယ်လို့စစ်ဘေးဒုက္ခသည်တို့ကပြောပါရယ
်ကျွန်တော်တို့နန်းဖဲကြီးရွာကဆစ်ရှောင်းတဲ့တနစ်ကျော်သွားပြီအဲ့ဒီတိုက်ပွဲတွေကြာခဏဖြစ်နေတဲ့အတွက်မပြနိုင်ကြသေးမပြရရဲ့အခြေအနေတော့မကောင်းဘူးဗောကျွန်မရဲ့အတွက်အဖြစ်ခဲနေနေဗောအခုတချို့အဆီဒိုဆိုလို့ရှိရင်ဒါ64တုတ်ပြီးဒီလိုလဲမတတ်ဘူးရင်တို့မလောက်ရရှိတာနဲ့အဲ့လိုမျိုးတွေဗော
တိုက်ပွဲကြောင့်နန်းဖဲကြီးရွာအပါဝင်ပတ်ဝန်းကျင်ကြီးရွာ9ရွာထက်မနည်းလူဦးရေ4000ကျော်ဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ KND လူခွင့်ရေးအဖွဲ့ညွှန်ကြားရေးမှူးကိုပညာကပြောပါတယ်
အဲ့ဒါကတော့တောင်းမရှိတော့ဘူးအာပြောင်းတာကတော့ကြာပြီဟိုဒီ2021ဒီနီကိုမန်းနဲ့ဆက်ပြီးတော့ပြောင်းတာအခုချိန်ထိတောင်းမရမပြန်တော့ဘူးနော်နောက်တော့ကျွန်တော်စဉ်းရရကအဲ့ဒီနောက်တစ်ခါမှာလူကြီး4000တော့စီပီဆောင်ဟာတော့4000ကျော်တော့ပြောတော့ဘူးနော
်စစ်ကောင်စီဘက်ကတော့ဒီဒေသမှာလက်နက်ကိုင်အဖွဲ့တချို့ခြေကုပ်ယူပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့အတွက်စစ်တပ်ဘက်ကနေပြည်ရှင်းလင်းရေးတွေလုပ်နေတာလို့အကြောင်းပြပါတယ်ဒေသခံရွာသားတွေကလည်းမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လှမ်းပစ်နေတဲ့အတွက်ရွာတွေကိုမပြန်ရဲသေးတဲ့အကြောင်းပြောပါရယ်။လားနဲ့ချီအိုးရင်ဆွန့်ခွာတိမ်းရှောင်နေကြတဲ့စစ်ပီးဒုက္ခသည်တွေကတော့တနေ့ထက်တနေ့ပိုများလာနေပြီးဖျားနာချောင်းဆိုးနေတဲ့သူတွေ၊ကျန်းမာရေးချို့တဲ့သူတွေလည်းများလာတယ်လို့စစ်ပီးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောဆိုကြပါရယ်ရှင်။